ိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးနိုင်ရေးအတွက်အမေရိကန်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။လူပေါင်းတန်ပေါင်းများစွာရဲ့အသက်တွေကိုကတင်ဖို့နဲ့ထိခိုက်လွယ်တဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့ရန်ပုံငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်အကြာမှာ COVID-19 ကာယရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့အဲ့ဒီနိုင်ငံတွေမှာအလုတ်လက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေစမြင်နေရပြီလို့ဆိုပါတယ် COVID-19 ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ1ဘီလီယံထည့်ဝင်ကြဖို့အလူရှင်တွေကိုကုလသမဂ္ဂကအစိုးရပိုင်းတို့ကပန်ကြားထားတာပါဒါပေမဲ့စုစုပေါင်းဒေါ်လာ 6.8 ဘီလီယံလောက်လိုအပ်တယ်လို့ဒီကနေ့ထပ်ပြီးပြောကြတာဖြစ်ပါတယ်အစင်းရဲဆုံးသူတွေအထူးသဖြင့်အမျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့နေသူတွေကိုကာယရောဂါနဲ့ကမ္ဘာစီးပွားရေးကျဆင်းတဲ့ဒဏ်ကနေအကာအကွယ်မပေးဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးရိုးတက်ရောက်မှုတွေဖြစ်လာလိမ့်မယ်လို့လူသားချင်းစာနာမှုဆိုင်ရာယုံအကြီးအကဲမတ်လိုကော့ခ်ကပြောပါတယ်ဖိလစ်ပိုင်ပါကစ္စတန်နဲ့အာဖရိကနိုင်ငံ9နိုင်ငံတို့ကိုအထူးကိလွယ်ဆုံးနိုင်ငံတွေအဖြစ်စည်းရင်းထပ်တိုးပြီးရန်ပုံငွေထပ်တိုးပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်